Welcome to the Voice of America in Burmese.
ကျွန်တော်ကဆိုတော့ကျွန်မရှင်းလင်းချင်ကြပါသေး UAE American တန်းက2019ခုနှစ်အောက်တိုဘာလ19ရက်ကြာသပတေးနေ့နာရီချင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။အင်ဂျင်မီတာ32 40 49တို့ပြင် UAE ရဲ့ Facebook စာမျက်နှာဖြစ်တဲ့ UAE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ခင်ဗျာ။ကျွန်တော်စမိုးပြေပါခင်ဗျာ။အခုနာရီချင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ။
ကျွန်တော်ကြောဆန်းပါပါခင်ဗျာရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးရတဲ့ကြံစည်အတွက်မြန်မာစီကောင်းဆောင်တွေမှာတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးရက်ဆီလာရှင်ကပြောကြားလိုက်ပါတယ်ရိုဟင်ဂျာကြံစည်နဲ့ပတ်သက်ပြီး genocide ခေါ်လူမျိုးတုံးသတ်ချက်မှုဟုံးဟုတ်လူခွေးရေးဆိုင်ရာကုလသမဂ္ဂရင်းကမဆုံးဖြတ်သေးဘူးလို့ဆိုပါတယ်အမေရိကန်နဲ့တူရကီပြင်မှမှုရောပါရေးအတွက်နှစ်နိုင်ငံထိပ်တန်းသဏ္ဍာန်တွေဆွေးနွေးနိုင်နေကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကျောက်ကင်းမြို့ကနေကျွန်တော်ကျင်းမှာဖြစ်ပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေပြီးနားဆင်ကြရမယ့်သတင်းတော်တွေထဲမှာဆိုရင်တော့
someone if these reports are true someone is going to be held to account for that.
ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့စစ်တပ်ရဲ့တာဝန်ရှိသူတဦးတယောက်ကိုအရေးယူခံရဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ပြောကြားသွားတာဖြစ်ပါတယ်။နောက်ပိုင်းမှာသတင်းအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။အဲ့ဒါပြင်မင်္ဂလာပြည်စနေစားကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တပေါင်းခွဲကိုအများဆုံးမှတ်ပုံတင်စီရင်သွင်းဖို့အတွက်ကုလသမဂ္ဂအေဂျင်စီကအကြောင်းဆိုလိုက်ကြတယ်ဆိုတဲ့အကြောင်းသတင်းလွှာနေပြည်တော်လေးစိတ်မှာလက်နက်တွေဖမ်းဆီးရခဲ့တဲ့အမှုနဲ့ပတ်သက်ပြီးတော့ထွက်ပြေးနေတဲ့တရားခဏ်နှစ်ယောက်ကိုဖမ်းမိဖို့ရည်ရအဓိကကြတယ်လို့ရဲတပ်ဖွဲ့ကပြောဆိုလိုက်တဲ့အကြောင်းနဲ့တရုတ်ကွန်မြူနစ်ပါတီညီလာခံဖွင့်ပွဲစတာတွေကိုနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါ။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်ဆောင်တာနဲ့ဒေါက်ကင်မျိုးတက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့ UNICEF ဒေသစင်ကမြန်မာနိုင်ငံရိုဟင်ဂျာမွတ်စလင်တွေကြုံတွေ့နေရတဲ့ဒုက္ခသည်ပြဿနာအတွက်မြန်မာစီကောင်းဆောင်တွေမှာတာဝန်ရှိတယ်လို့ဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ရိုဟင်ဂျာစစ်သွေးကြွတွေကနိုင်ငံတော်လူမျိုးရေးတပ်ဖွဲ့တွေကိုပြင်းပြင်းထန်ထန်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နှိမ်နင်းမှုကြောင့်ရိုဟင်ဂျာသန်းတဝက်ကျော်တို့ဟာအင်းကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြရတာဖြစ်ပါတယ်။ဒီနှိမ်နင်းမှုကြောင့်ရက်စက်ကြမ်းကြုတ်မှုတွေကြေကြေပြန့်ပြန့်ဖြစ်ပွားခဲ့ပြီးနိုင်ငံတကာကအပြင်းထန်ဝေဖန်နေကြပေမဲ့ဒီကိစ္စကိုမြန်မာအရာရှိတွေကဆက်လက်ငင်းဆန်နေကြဆဲဖြစ်ပါတယ်။ရခိုင်ဒေသမှာဖြစ်ပွားနေရတဲ့ပတ်သက်ပြီးမြန်မာစစ်တပ်မှတာဝန်ရှိတယ်လို့ယူဆကြောင်းနဲ့ဒီဒေသမှာဖြစ်ပျက်နေတဲ့ကြမ်းကြုတ်ရဆက်မှုတွေကိုကဘာကလက်ပိုက်ကြီးနေရေးဟာကျွန်တော်တို့အတွက်အရေးကြီးဆုံးဖြစ်တယ်လို့ဒေလာစင်ကပြောပါပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကရိုဟင်ဂျာတွေအပေါ်စနစ်တကျမောင်းထုတ်မှုတွေလုပ်ခဲ့တယ်လို့ Amnesty International ကလူခွင့်အဖွဲ့ကအစိုးရကထွက်လာပြီးတဲ့နောက်ဝန်ကြီးတီလာစနာအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။မြေချင်းမှာအတက်ခံကြတဲ့ American စစ်သားရဲ့ဇနီးကိုတာဝန်မဲ့တဲ့မှတ်ချက်ပေးပြောဆိုမှုတွေမလုပ်ခဲ့ကြအောင်သမ္မတ Trump ကညှဉ်းဆဲလိုက်ပြီးချောင်ဆန်းခဲ့တဲ့စစ်သားရဲ့ကြံရည်သူဇနီးကိုသူ့ရဲ့ခင်မောင်ဟာစစ်တပ်ထဲဝင်ခဲ့တဲ့အတွက်ကြောင့်အသက်အန္တရာယ်ရှိရာကိုသူ့အင်းနဲ့နားလည်ပြီးဖြစ်ကြောင်းပြောခဲ့တယ်ဆိုတော့ Florida ဆက်တော်အမရဲ့လောက်ကျံပြောဆိုမှုနဲ့ပတ်သက်ပြီးတော့သူ့မှာသက်တည်ရှိတယ်လို့လည်းသမရကပြောပါတယ်ဆက်ဆွဲပြောဆိုခဲ့တဲ့အောက်လွတ်တော်အမျိုးသမီးအမကသမရရဲ့ပြောကြားချက်ကိုလက်မခံဖဲချလိုက်ပယ်ချလိုက်ပြီးသူ့မရဲ့ပြောကြားချက်ဟာမှန်ကန်ကြောင်းသက်တည်ထောက်တာရှိပါတယ်လို့တုံ့ပြန်ပါတယ်အဲဒီ situation ကကျွန်းလို့လည်း American အစိုးရအရာရှိတွေလုံခြုံကြည့်တဲ့နေချင်းနဲ့မာလီနယ်ဆက်အနီးလုံခဲ့တဲ့တရင်နှစ်ပတ်ကချုံကိုအတိုက်ခံခံလို့တင်ဆင်းခဲ့တဲ့ American စစ်သား၄ဦးနဲ့တပ်ဖြတ်ကြီး La David Johnson နဲ့ပါဝင်ပါတယ်။ Johnson ရဲ့မိသားစုနေထိုင်ရာပြည်နယ်အောက်လွတ်တော်ကိုယ်စားလှယ် Frederick Wilson ကတော့တင်ဆင်းသူ Johnson ရဲ့ကျန်းသူဇနီး Maya ကိုသမ္မတ Trump ကတယ်လီဖုန်းနဲ့ခေါ်ဆက်မှာသူ့အနေနဲ့နားထောင်နေခဲ့ပါတယ်လို့ပြောပါတယ်။သူဟာ Johnson မိသားစုနဲ့သူကြာဆုံးသူစစ်တီရဲ့အလောင်းကိုလင်းကျုံမှာတောရောက်ယူစဉ်မော်တော်ကားပေါ်မှာသမ္မတကကျန်းသူရဲ့ဇနီးနဲ့အခုလိုပြောဆိုခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဂျာဝင်နှောင့်ယှက်မှုနဲ့ပတ်သက်ပြီးသမ္မတ Trump နဲ့သူပြောဆိုခဲ့တဲ့ကိစ္စကိုဆွေးနွေးဖို့အမေရိကန်ရှိနေသော Jeff Sessions ကညှင်းဆန်လိုက်ပါတယ်။အလားတူပဲအမေရိကန်သို့တော်အမတ်တွေအကြားမကြာခဏအပြင်းထန်အငင်းပွားနေရတဲ့သမ္မတရဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်ကိုလည်းကာကွယ်သွားပါတယ်။သမ္မတကြီးနဲ့ကျွန်တော်တို့ရဲ့ပြန်ဟန်ပြောဆိုချက်တွေကိုကျွန်တော်ဆွေးနွေးပြောဆိုနိုင်နေမှာမဟုတ်ဘူးလို့အထက်သို့တော်တရားရေးကော်မတီစီမောက်ပထမဆုံးထွက်ဆိုစဉ် Mr. Sessions ကပြောဆိုသွားပါပါဒီမိုကရက်အထက်လွှတ်တော်အမတ်တွေကမစ္စတာဆက်ရှင်ဆန်သမ္မတ ထရန်ဒိုဆွေးနွေးပြောဆိုမှုကိစ္စတခါ FBI ညွှန်ကြားမှု James Comey ကိုရာထူးကထုတ်ပယ်ကိစ္စတွေကို 毕竟你家境嘛，那个心里就跟东边人产了点七八的。但是你唐三朝没跟他们有个问嘛，然后我在他们母亲是从上是谁也是 Robert Muller 的这个明年你们是个不来说的。那时候 Muller 也留下保证的母亲是出来没跟我说，心里就跟皮家境是个吧，怎么样送票别人没路的说的。Robert Muller 也从上是母亲，这是没得看下来留下的皮带路怎么着穿个违反他的。Rasanya pada dah sungguh sisi muka, Mr. Sachin lakukan hanyam siulo jelas sungguh rekisah dah, tamna asu gosok cakap aje.
Mereka dulu tak kawin wujud Jonathan Cohen usahle, asinnya kosnya pada kuha, tujuh asinnya tandaman rene bodoh puni ma tujuh sumpi, nanangan tema hukum pihsin bu cuban cakap aje. Data kan American kongsi wanda meeting topus ko, acampai mu sesuatu ni dilak sovan ma tujuh kita pansi ye biran nama.Apian lan piwengkan visa sanya mulai pelabi, nananya sesuai tetana pogi araba. Di tetana gua macam yang mabe pesen, nainai melu jungji jau. Turki tamra piwengkan Ibrahim Kelinga, Borbu nika jodan inda di mabe piwale. Sunemu sendiri cuma yang cedah ini le. Mereka kuzle pue Istanbul mugo miao kemabe. Turki ana bengga, tubus ne taru gua pian pislo pila pare. Tapi me sesuai cedah di gua jodan jam si di babu.Aku lupa nengen tema mobil leh tua lah. Turki ini jenjite. Iran nengen gua American tama sengkoni le. Kesan mah jut pare acah dia le. Cepat pare. Aisyah tu cari gua tak kaya mah pawon ni le. YPG Syria kasih gua American gua tukar ni le. Tua Turki semua gua kampian dah dah tersegi le. Cepat pare. YPG gua Syria nengen gua Aisyah tu mula lu cina tahu mereka gua pian pi tempat yang mah pawon je pare.
ဒီလိုမျိုးတော့တိုင်ရဲ့မနက်ဖြန်မြန်မာဘာသာစစ်စစ်လေးကိုမနက်6နာရီကနေ9နာရီအထိ92.32 kHz 93.5 92.40 kHz 93.3 92.48 kHz 68.5 နဲ့ဒုတိယနာရီဝတ်မှာ190 kHz 65.5တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဟုတ်တယ်မျိုးတော့ကဗီယိုရဲ့သတင်းများဆက်လက်ကြည့်နေပါလေ။စီးရနိုင်ငံတွင်မှ IS2 ကသူတို့ရဲ့မြို့တော်လိုသတ်မှတ်ထားခဲ့တဲ့ရက်တာမြို့ကိုလေးလာကြတိုက်ခိုက်ပြီးပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့ Cuts by Bone တွေအောင်ပွဲခံရပါလေ။တချိန်ထဲမှာပဲမြို့သူမြို့သားတွေဘယ်နှစ်ယောက်ပြန်လာကြမလဲ။ဘလောက်မြန်မြန်ပြန်လာမလဲ။ရက်ဆိုင်ကြံ့ကြုံမှုဒဏ်ခံရပြီးပြိုပြတ်သွားတဲ့ဒီမြို့ကိုဘယ်သူတွေအုပ်ချုပ်မလဲဆိုတာမေးစရာဖြစ်နေပါလေ။အင်းဒီဂျင်အီရတ်နိုင်ငံမှာလည်းအငင်းပွားပွဲဖြစ်နေတဲ့ကတ်စ်ရဲ့နယ်မြေပိုင်ဆိုင်ရေးအတွက်အီရတ်တပ်ဖွဲ့ဝင်တွေနဲ့ယဇီဒီကတ်စ်တိုက်ခိုက်ရေးသမားတွေအကြားအပြိုင်နေကြတဲ့အတွက်ဆီးရီးယားမှာလိုပဲစစ်ဖြစ်လာလိမ့်မလားဆိုတာဒေသခံတွေနဲ့သုံးသပ်သူတွေကစိုးရိမ်နေကြပါတယ်။လောလောဆယ်မှာဆီးရီးယားရက္ခာမျိုးကိုစီမံခံဝဲဖို့အတွက်အောင်ပွဲရဆီးရီးယားဒီမိုကရက်တစ်အင်အားစုတွေကအမေရိကန်နဲ့အနောက်နိုင်ငံတွေရဲ့ထပ်ခံအပြစ်မှုနဲ့ကတ်စ်နဲ့အရက်တွေပါဝင်တဲ့အရာသားကောင်စီတစ်ခုကိုဖွဲ့စည်းပေးထားပါတယ်။သို့တော်လည်းရက်တာမျိုးဟာတမိုင်းအစဉ်ဆက်ကတ်ဆွေရဲ့မျိုးမဟုတ်ဘဲအရက်တူရဲ့မျိုးဖြစ်တဲ့အတွက်အုတ်ချွေးမှာကတ်ဆွေကြီးစိုးသောမဲ့အရေးကိုအရက်တွေကခံပြင်းတော့တာဖြစ်လာနိုင်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်
။လူမျိုးရင်းတက်ဖြတ်မှုကာကွယ်ကုလသမဂ္ဂအထူးကိုယ်စားလှယ်အဒါမားဒီင်းနဲ့အကာအကွယ်ပေးရတဲ့တာဝန်ရှိမှုဆိုင်ရာအထူးကိုယ်စားလှယ်အီဗန်ဆာမနိုဗစ်ကဒီခိုင်ရပိုင်းမှာဖြစ်ပေါ်နေတဲ့ရက်ဆက်တဲ့ကျူးလွန်မှုတွေကိုချက်ချင်းရဆိုင်ပြီးအရေးယူဆောင်ရွက်ဖို့မြန်မာစစ်အောက်ကိုဗိုလ်တပ်ဖွဲ့နေမှာတိုက်တွန်းလိုက်ပါတယ်။အထူးကိုယ်စားလှယ်နှစ်ဦးအနေနဲ့ဒီခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လူ့ခွင့်ချုပ်ဖောက်မှုတွေကိုကာလကြာရှည်စောင့်ကြည့်ခဲ့ပြီးသတိပေးချက်တွေကိုလည်းထုတ်ပြန်ခဲ့ပေမဲ့မြန်မာစစ်အောက်အနေနဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးရမယ်တာဝန်ကိုရောနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့တာဝန်ကိုပါပြတ်ကွက်ခဲ့တယ်လို့ပြောပါတယ်။လူ့ခွင့်မဟာမင်းကြီးကျောင်းရဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်အရေးကူညီဆောင်ရွက်မှုတွေနဲ့လုံခြုံရေးကောင်စီမှဆွေးနွေးခဲ့မှုတွေကိုအထူးကိုယ်စားလှယ်နှစ်ဦးကကြိုဆိုလိုက်ပြီးရခိုင်ရေးကော်ဖီအန်နန်အချံပေးချက်ကိုကောင်ထည်ဖော်ရမှာနိုင်ငံတကာကမြန်မာအစိုးရကိုကူညီဖို့လည်းတိုက်တွန်းလိုက်ပါတယ်။ဒီတော့တဲ့မကြသေးခင်ကမြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းရေးကြောင့်ရိုဟင်ဂျာမွတ်စလင်တွေကိုဂျန်နိုဆိုက်လို့တတ်မှတ်တဲ့လူမျိုးတုံးတတ်ဖြတ်တဲ့အနေထားရောက်မရောက်ကုလသမဂ္ဂကအခုထိဆုံးဖြတ်ချက်မချရသေးဘူးလို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အာရှပစိဖိတ်ဒေတာအစည်းအဝေးဂျိုတီဆန်ဂီရာကဗိုလ်တပူးနေမှာပြောကြားလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအစည်းအဝေးဇိုင်းအဲဟူစိန်ကအချင်းနီယာလူမျိုးလုံးတတ်ဖြတ်မှု ethnic cleansing အနေနဲ့ပြတ်ထန်ရမယ်နမူနာဖြစ်နိုင်တယ်လို့ပြောဆိုခဲ့တဲ့နဲ့ genocide ဆိုတဲ့စကားလုံးကိုတော့မသုံးခဲ့ပါဘူး။အချင်းနီယာဒီအသုံးလုံးနှစ်ခုကြားကအနေထားမှာရှိနိုင်တယ်နဲ့ဒါကိုအခုထိအိုချာကတရားဝင်တတ်မှတ်ဖို့အတွက်မဆုံးဖြတ်သေးဘူးလို့လဲ Miss Sangira